သောရှင်များခင်ဗျာဒီကနေ့ဆို7ရက်အောင်စီးရင်တွေတည်နေရပါပြီ။ရန်ကုန်တိုင်းဒေသကြီးအတွင်းစာသင်ကျောင်းတချို့မှာဒီနှစ်7ရက်ဆံမင်းပွဲအောင်ချက်ဟာအရင်နှစ်ထက်စာရင်နှဲသွားတယ်လို့ဆိုနိုင်ပေမဲ့အောင်သူတွေထဲမှာတော့ဂုဏ်ထူးရရှိသူတွေပိုများလာတယ်လို့သုံးပါတာဂုဏ်ထူးနဲ့အောင်ရင်သူတို့ကပြောပါတယ်။2019တက္ကသိုလ်ဆံမင်းပွဲဒီတက္ကသိုလ်ဝင်တဲ့ဆံမင်းပွဲအောင်စီးရင်တွေကိုဇွန်လ16ရက်ညတကောင်ကဆလို့ရန်ကုန်တိုင်းဒေသကြီးမှာရှိတဲ့သက်ဆိုင်ရာမြို့နယ်လိုက်ထုတ်ပြန်ကြေညာခဲ့တာပါမန်အင်ဂျင်နီယာကအသေးစိတ်ကိုပြောပြမှာဖြစ်ပါတယ
်ဒီနေ့အောင်စင်းထက်တဲ့အချိန်ကြီးနဲ့ပတ်သက်လို့လောက်တော်မြို့နယ်အမှတ်2အထက်တန်းကျောင်းကနေသုံးပါတာဂုံတူးနဲ့အောင်နဲ့မတ်သက်စုဆန်ကသူတို့ကျောင်းရဲ့အောင်စင်းအချိန်ကြီးကိုအခုလိုပြောပြပါတယ
်ဒီနေ့ကကျအောင်တဲ့နည်းနည်းကြာပါတယ်ဟောအောင်ကြတဲ့ဒါမဲ့သူအမှတ်များတော့မှဝင်နေလို့ညာကောင်းဘူးကောင်းဘူးရလူရများရဲ့ကြဲလူရများကကြဲအောင်အောင်ရတယ်လို့နေပါဘူ
းဒီနေ့မက်ရှလာကချင်းပါခဲ့တဲ့တက်ကတူဝင်းခွင့်ဆောင်းမွေးပွဲမှာတင်ချာသာသာရဲ့မိကွန်းတချို့အမားတွေပါခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီပေါ်မှာဆောင်းမွေးဖြေဆိုခဲ့တဲ့စေတန်းကျောင်းသူကျောင်းသားတွေစိုးရိမ်မှုတွေရှိခဲ့တာပါဒါနဲ့ပတ်သက်လို့မတ်သက်ဆူဆန်ကအခုလိုပြောပါတယ
်သူတို့ဟိုတင်ချာနီးရအဲဆရာကြီးတို့မှားသွားအဲ့လိုဆရာကြီးကအဲ့မှာမေတ္တာကြည့်ရရမှာတော့
အဲ့တော့တမီးအဲ့လိုမျိုးတင်ချာမှာဂုံတူးမထွက်ခဲ့တာအဲ့ဒါကြောင့်များလား
အဲ့ဒါကြောင့်မို့တမီးကတခြားပုတ်ကြီးမှားလာနည်းနည်းမှားသွားအဲ့ဒါတော့မဟုတ်ဘူးထင်တာလေ
တမီးအခုဆယ်တန်းအခုသုံးပါပါနေဆိုတော့တမီးရောအခုပါဆက်လုပ်ဖို့စဉ်းစားထားတယ်ဒါတမီးရီမန်းချက်တိုင်းရခဲ့လား
အစနည်းနည်းမှန်းလာတယ်အခုကောင်းပါတယ်ဆယ်တန်းကကျွန်တော်ရစီဝိုင်းလိုင်းနေပြီဆိုတာနော်စီဝိုင်းမန်နေဂျမန့်အဲ့ဒါပဲအဲ့ဒါပဲဖြစ်ချင်တာ
အခုလိုအောင်စင်းတွေထုတ်ပြန်ခြင်းမတိုင်ခင်ကတည်းကတချို့ကျောင်းသူကျောင်းသားတွေဟာသူတို့အောင်စင်းတွေကိုကြိုသိနေပြီးဒါမျိုးမဖြစ်သင့်ဘူးလို့မတ်သက်ဆူဆန်ရဲ့မိခင်ဖြစ်သူဒေါ်နုနုအောင်ကပြောပါတယ
်။ဟိုပုံမှန်တိုင်းနဲ့ဒီဟိုဒီဆူချင်ပြန်ကြည့်တာမျိုးလို့ချင်းနဲ့ကြိုသိနေစုံစမ်းလို့ရရဲ့ဆိုတဲ့အနေကပထမတော့ဟိုစုံစမ်းလေးကဟိုပြောရည်လေးရှိသူသားတွေကဟိုတေယိုတာဖြစ်နိုင်မလားပေါ့နော်အဲ့ဒါလေးပဲဆိုကြရအောင်ဒါပေမဲ့အားလုံးတည်ငြိမ်လို့ဖြစ်တင်နေပြီးအောင်ရင်းဖြစ်တယ်ဖြစ်တဲ့အချိန်မှာပြည်အောင်ဟာမျိုးလေးသဘောကျနေ
လက်ရှိအထက်တန်းကျောင်းပညာရေးစနစ်ဟာအရင်စစ်အစိုးရလက်ထက်တွေတုန်းကလိုပဲဆယ်တန်းအောင်တဲ့အခါမှာတက္ကသိုလ်ဘာသာရပ်တွေကိုအမှတ်နဲ့သတ်မှတ်တဲ့စနစ်တွေရှိနေတာပါအခု NLD အရက်သားအစိုးရတဲ့လက်ထက်မှာဒီစနစ်ကိုပြောင်းလဲဖို့မိဘတွေဘက်ကလှူလာနေကြောင်းဒေါ်နုနုအောင်ကအခုလိုပြောပါတယ
်ဒီမိဘတဲ့အနေနဲ့ဆန်သာတော့ဆန်နေမဟုတ်ပဲကိုလိုဒီနေ့တက္ကသိုလ်ရောရှောက်ဒါပေမဲ့အဲ့ဒီတက္ကသိုလ်ကိုရှောက်တဲ့တက္ကသိုလ်ကလည်းပတ်သက်ပြီးရောကိုလည်းဘယ်လောက်ရှင်းလဲရှိတယ်ဆိုတော့စိတ်ဝင်စားအဲ့ဒါလေးတခုတော့ပြန်ပြီးတော့စဉ်းစားပြီးတော့ဒီသက်ဆိုင်ရာဒီတက္ကသိုလ်ရဲ့ရှိရဲ့ဒီအခုပေါင်းပေါင်းခါရီနဲ့ဆုံးဖြတ်ချက်ကိုလည်းကိုနေနဲ့ရေးချဲ့ပြီးတော့တက်တဲ့ဟာမျိုးကိုပြီးတော့လိုလာတယ်ပေါ့နော်အဲ့နဲ့ဆွဲပြီးတော့ဒီတက်တဲ့ဆနစ်ကိုတော့အခါလေးကလည်းသိပြီးမကြက်ခင်ခုလေအစနစ်ကတော့မရှိမလို့တော့ခုရောကျင်တုံးနေတာပေါ့နော်ဒီစနစ်ကိုတော့ကြောင်းနေတဲ့ဆနစ်ကိုတော့ရှိသေးခြင်းနဲ့မိသားစုရော
အလားတူတကုံတက္ကသိုလ်မှာတက်ရောက်တင်ကြားနေတဲ့ကိုနန်းလင်းကလည်းဒီစနစ်ကြောင့်ကျောင်းသားတွေရဲ့အနာဂတ်မျက်နှာမှုတွေရှိခဲ့တဲ့အကြောင်းအခုလိုပြောပါတယ်
။ဒီကတော့ဒီအမှတ်နဲ့တက္ကသိုလ်ဝန်ကအမှတ်နဲ့ဆုံးမတဲ့စနစ်ကမြန်မာပြည်ညာကြီးအတွက်အရန်ဆိုးရတယ်။နောက်လူဆောင်ကအင်းမီကအရန်ဆိုးရှုံးနေတယ်။အဲ့ဒါဆက်ဆက်ဆက်ပဲ။ကျောင်းသားကိုစိတ်ဝင်စားတဲ့နေရာကိုမတက်ကြပဲနဲ့အမှတ်ပုံမှုဒီလိုမှပြန်နေရတယ်။ကျွန်တော်တို့ကဘာဖြစ်စဉ်ဆိုင်တက္ကသိုလ်တွေ